မြန်မာနိုင်ငံရဲ့လူခွင့်ရဲ့အခြေအနေတွေထင်သာမြင်သာအမှန်တကယ်တိုးတက်မှုရှိလာတော့မှမြန်မာနိုင်ငံအပေါ်စောင့်ကြည့်လေ့လာမှုတွေအဆုံးသတ်မှာဖြစ်တယ်လို့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးသံတမန်ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းအလဲတွေညှာရင်းချင်းဖြစ်လာဖို့မျှော်လင့်ထားလို့မရဘူးလို့မြန်မာအစိုးရကပြောခဲ့တယ်လို့ပဲကုလသမဂ္ဂဘက်ကလည်းမြန်မာနိုင်ငံအပေါ်အနီးကပ်လေ့လာစစ်ဆေးမှုတွေအထူးလေ့လာစောင့်ကြည့်မှုတွေကိုညှာရင်းချင်းရပ်ဆိုင်ဖယ်ရှားလို့မရဘူးလို့ဒေါက်တာရဟီလီကပြောကြားခဲ့တာပါဒီမိုကရေစီအပြောင်းအလဲတွေချက်ချင်းဖြစ်လာဖို့ဘယ်သူကမှမျှော်လင့်မထားပေမဲ့လူ့ခွင့်ရေးပိုင်းမှာတကယ်တိုးတက်မှုတွေရှိလာရမှာဖြစ်တယ်လို့သူ့ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်။သူ့ရဲ့ဆက်နှစ်ရကြာခီးစဉ်အတွင်းအခြေအနေတွေပိုဆိုးလာတာကိုတွေ့ရှိခဲ့တယ်လို့ဒေါက်တာရဟီလီကပြောပါတယ်။ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာပဋိပက္ခတွေဆဖြစ်ခဲ့တာနှစ်ကြာလာပြီဖြစ်ပေမဲ့အိုးအိမ်ဆုံးခွာခဲ့ရသူတိမ့်တဲ့ချီရှိနေသေးကြောင်းတွေ့ရတယ်လို့ရှမ်းပြည်နယ်မှာလည်းအခြေအနေပိုဆိုးလာတာသိရတဲ့အတွက်မယုံကြည်နိုင်အောင်ဖြစ်ရတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးသံတမန်ရဲ့အပြောကိုကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မြန်မာအစိုးရဘက်ကတော့ဒီသူခီးစဉ်ပြီးထုတ်ပြန်ချက်နဲ့ပတ်သက်လို့ဒေါက်တာရဟီလီရဲ့တုံ့တက်ချက်တွေထဲမှာရေဘူးရဆန်တဲ့ဆွဆွဲမှုတွေမှားယွင်းတဲ့အချက်တွေပါဝင်နေတဲ့အတွက်စိတ်ပျက်တယ်လို့တုံ့ပြန်ခဲ့ပါတယ်။